လူခွင့်ရေးကျူးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်နဲ့အော်စတြေးလျနိုင်ငံအဆက်ပြတ်ဖို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအော်စတြေးလျတမန်ကြီးအန်ဒရီဖော့ကနာအနေနဲ့ဇန်နဝါရီလ29ရက်နေ့တုန်းကကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တာရိုရင်ဂျာတွေပေါ်ကြီးလေးတဲ့လူခွင့်ရေးကျူးဖောက်မှုတွေအတွက်တာဝန်ရှိတဲ့စစ်ကောင်ဆောင်တယောက်ရဲ့လိုရက်ကိုလေးလျူရှိရောက်တဲ့အကြောင်းကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါဆိုရဲလူခွေရေးချိုးဖောက်မှုတွေအတွက်စုံစမ်းစစ်ဆေးတင်တဲ့လူတယောက်နဲ့အတူဓာတ်ပုံတွဲရပြီးလက်ဆောင်လေးအပြန်အလှန်လဲလှယ်မဲ့စားဩစတြေးလျနိုင်ငံကအရေးယူတက်ခတ်တဲ့အကြောင်းလဲအချက်လူဖွဲ့ရဲ့ဩစတြေးလျနိုင်ငံဆိုင်ရာညွှန်ကြားရေးမှူးအလင်းပီယာဆန်ကပြောဆိုခဲ့ပါတယ်မြန်မာစစ်တပ်ထိပ်တန်းကောင်းဆောင်တဲ့ဩစတြေးလျတမန်ကြီးကိုပြီးခဲ့တဲ့လကနေပြည်တော်မှာတွေ့ဆုံစဉ်မှာတော့နှစ်နိုင်ငံနဲ့ဒေသရင်းကိစ္စတွေကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီဗီဆိုင်ရာတရားရုံး ICJ ကချမှတ်ထားတဲ့ကြားဖြတ်စီမံချက်တွေနဲ့ပတ်သက်လို့တက်မလို့ဘက်ကဆောင်ရွက်နေတာတွေကိုရှင်းပြခဲ့တဲ့အကြောင်းလဲကာဝေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်ရိုဂျာလေးပေါ်လူခွင့်ရေးချုပ်ပေါက်မှုတွေကလူမျိုးလုံးတက်ပြတ်မှုဆိုင်ရာပြည်ရင်ကိုချုပ်ပေါက်ရရောက်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကတရားစွဲခဲ့ပြီးတဲ့နောက်လူမျိုးလုံးတက်ပြတ်ရရောက်မဲ့လူရည်တွေကိုဟန်တားနိုင်အောင်မြန်မာစစ်ရဲကဆောင်ရွက်ဖို့ ICJ ကကြားဖြတ်ဆုံးဖြတ်ချက်ချမှတ်ထားတာပါရိုဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်မခံတဲ့မြန်မာဆွေရတော့ရခိုင်ပြည်နယ်မှာလူမျိုးပြောင်းအောင်လုပ်တာမရှိကြောင်းပြောဆိုထားပေမဲ့ဆီယာစုမှုမြောက်တဲ့လူရွတ်တချို့ရှိခဲ့ကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူမယ်အကြောင်းလည်းပြောဆိုထားပါတယ်